မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေတွင်ကရခိုင်ချင်းမြို့တိုင်းနယ်နဲ့ရခိုင်လူမှုအသားဝိုင်းတွေဟာစစ်ပွဲတွေအတွင်းတရားလက်လွတ်တပ်ဖြတ်ခံရတာတွေဖမ်းဆီးခံရတာတွေပျောက်ဆုံးသွားတာတွေညှဉ်းပန်းနှိပ်စက်ခံရတာတွေနဲ့အစုလိုက်အပြုံလိုက်ပြောင်းရွှေ့နေထိုင်နေကြရတာတွေရှိနေပြီးတော့ဒါဟာဆေးရသပင်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမြောက်နိုင် ကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့43ချိန်မြောက်အစည်းအဝေးမှာ
ကိုကန်တွယ်နိုင်ဖို့အတွက်နိုင်ငံတကာတရားရေးလမ်းကြောင်းအရဆောင်ရွက်နေတာတွေကိုလည်းမြန်မာအစိုးရဘက်ကအပြေအဝပူးပေါင်းဆောင်ရွက်ဖို့အတွက်လူခွင့်ရေးမဟာမင်းကြီးကတိုက်တွန်းပါတယ်အခုလာမယ့်နိုဗင်ဘာရွေးကောက်ပွဲကျင်းပရမှာလဲရခိုင်ရှမ်းချင်းဒေသတွေမှာပါကျင်းပနိုင်ဖို့မျှော်လင့်ပြီးတော့ရိုဟင်ဂျာတွေရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်ဖို့တားဆီးခံရတဲ့အပေါ်မှာလဲလူခွင့်ရေ
ရှုပ်ထွေးတဲ့စိန်ခေါ်မှုတွေကိုဘက်ပေါင်းစုံရင်ဆိုင်နေရပြီးဒါတွေကိုဖြည့်ရှင်းတဲ့နေရာမှာတစ်စုံတစ်ခုတည်းမဟုတ်ဘဲအလုံးစုံခြုံငုံနိုင်တဲ့ဆက်နွယ်ဖြည့်ရှင်းမှုမျိုးလုပ်သွားရမှာဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်ပြဿနာတွေကိုဖြည့်ရှင်းရမှာတနေ့တည်းတညာတည်းဖြည့်ရှင်းနိုင်မှာမဟုတ်ဘဲအချိန်ယူဖြည့်ရှင်းသွားရမှာဖြစ်တယ်လို့တုံ့ပြန်ပါတယ်။ရခိုင်ပြည်နယ်မှာလက်တလောရင်ဆိုင်နေရတဲ့ပဋိပက္ခတွေကတော့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုပါထိခိုက်တဲ့ကိစ္စဖြစ်တယ်လို့မြန်မာတပ်အမတ်ကြီးကပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အုံနှုံးကိုမြန်မာအစိုးရဘက်ကတော့လက်မခံပါဘူးရှင်။